မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင် VOA American တန်ရဲ2018ခုနှစ်အောက်တိုဘာလ2ရက်အင်္ဂါနေ့ညနေခင်းသတင်းတွေကို Washington DC မြို့တော်ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်ကျမသင်္ကီထိုက်ပါရှင်ဒီညနေခင်းသတင်းတွေကိုတော့ကိုအောင်လွင်ဦးနဲ့အတူကြီးညာမှာပါအင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာအင်အားဖြင့်ငလျင်နဲ့ဆူနာမီရေလိုက်တန်ကြောင့်တည်ဆုံးရသူအရေအတွက်1200ကျော်အထိတိုးလာနေပါတယ်။ရခိုင်ပြည်နယ်တွင်းကလူခွေရေချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူနိုင်ရေးစုံစမ်းရေးကော်မရှင်ကိုလုတ်ပိုင်ခွင့်အပြည့်အဝပေးဖို့အရှိတောင်အာရှနိုင်ငံများရဲ့နိုင်ငံခြားရေးဝန်ကြီးတွေကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကြားကြရပါမယ်ရှင
်။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်တွေဂုံတိတ်ခံရှိရှိနဲ့ဘေးကင်းစွာနေရပြန်နိုင်ဖို့မြန်မာအစိုးရအနေနဲ့ဆောင်ရွက်နေတယ်လို့နိုင်ငံတကာကလည်းဒီအပေါ်မှာပူးပေါင်းဆောင်ရွက်သွားဖို့မြန်မာအစိုးရကတိုက်တွန်းပါတယ်
။ We now have two things in our hand. One is to address the current crisis.And the other one is to address the root
မနေ့ကဂျနီဗာမှာပြုလုပ်တဲ့ UNHCR စီဝေးမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတာပါသတင်းပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီကြောင့်နဲ့တူနားဆင်ရမှာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေနေရပြန်လာရေးမှာငင်းခုန်နေတာထက်နားလည်မှုသဘောတူစာကျွန်းလွှာအတိုင်းအကောင့်ထဲပို့ဖို့လိုမယ်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကတိုက်တွန်းလိုက်တဲ့အကြောင်းနဲ့ရှမ်းပြည်နယ်တောင်ကြီးမြို့မှာမကြုံစပူးထူးထူးကဲကဲရေလွှမ်းမှုမှုတွေကြုံနေရတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုအောင်လင်ဦးတို့ကပြောပြပေးပါအောင်ရှင
်အင်ဒိုနီးရှားနိုင်ငံဆူလာဝေစီကျွန်းမှာပြီးခဲ့တဲ့သတင်းဘက်ကလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငလျင်နဲ့ဆူနာမီလှိုင်းတန်ကြောင်းတည်ဆုံးသူ1200ကျော်ရှိသွားပြီဖြစ်ပါတယ်ဘေးဒဏ်အဆိုးအဆုံးခံခဲ့ရတဲ့ပါလူမြို့ကနေသတင်းပေးပို့ချက်တွေမှာတော့မြို့ခံတွေကအစားအသောက်နဲ့ရေတန့်ရဖို့အတွက်ပိုင်ရှင်မဲ့ဖြစ်နေတဲ့ဈေးဆိုင်တွေတဲကိုဝင်ရောက်လူရဲ့နေကြတယ်လို့ဖော်ပြကြပါတယ်အဆိုးရဘက်ကအရေးပေါ်ကူညီထောက်ပံ့ရေးနှေးကွေးလွန်းတာကြောင့်မကျေနပ်မှုတွေလည်းကြီးထွားလာနေပါတယ်အသက်ရှင်ကျန်ရစ်သူတွေကိုတွေ့လို့တွင်ညာမြို့တဝန်းကအပြည့်စည်တွေကြမှာကဲဆဲအဖွဲ့တွေတူးဖော်နေကြဆဲဖြစ်ပေမဲ့ဆက်ရန်တရားကြီးတွေမရှိတာကြောင့်နှောင့်နှေးကြန့်ကြာနေပါတယ်။ပါလူမျိုးကပြိုကျနေတဲ့ Rao Rao ဟိုတယ်မှာအနည်းဆုံးလူပေါင်း50လောက်ပိတ်မိနေတယ်လို့လည်းယူဆထားကြပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကပြင်အား 9.5 မဂနီတူးရှိတဲ့ငလျင်လှုပ်ခတ်ခဲ့ပြီး6မီတာလောက်မြင့်တဲ့ဆူနာမီလှိုင်းလုံးကြီးတွေတန်းကြောင့်တည်ဆုံးသူအရေအတွက်1234ယောက်ရှိသွားပြီလို့အင်ဒိုနီးရှားဘေးဒုက္ခစီမံခန့်ခွဲရေးဌာနကအင်္ဂါနေ့မှာကြေညာပါတယ်။ပါလူမျိုးတွင်းကအိမ်တွေအဆောက်အုံတွေအများအပြားပြိုချခဲ့တာကြောင့်ဒေသခံ5000လောက်ရွှေ့ပြောင်းထားရပါတယ်။ဆူနာမီရေလိုက်တန်ကြောင့်ဆူလာဝေစီကျွန်းပေါ်ကလမ်းတွေတံတားတွေကိုတိုက်စားသွားပြီးလေဆိပ်လည်းပျက်စီးခဲ့တာကြောင့်ကုညီကယ်ဆယ်ရေးပစ္စည်းတွေပို့ဆောင်ဖို့နှေးကွေးနေပါတယ်။စစ်တပ်ရဲ့ကုန်တင်လေယာဉ်ဒါမှမဟုတ်လဲလေကြောင်းလိုင်းလေယာဉ်နဲ့ကျွန်းကနေထွက်သွားလို့ရမလားဆိုတဲ့မျှော်လင့်ချက်နဲ့မနေ့တနင်္လာနေ့တုန်းကလည်းလူပေါင်း3000လောက်လေဆိပ်ကိုရောက်လာခဲ့ကြပါတယ်။ပါလူမျိုးအနည်းကခရိုင်သုံးခုကိုရှာပွေကယ်ဆယ်ရေးအဖွဲ့တွေရောက်ရှိသွားကြပြီဖြစ်ပြီးတည်ဆုံးသူအရေအတွက်တိုးလာနိုင်တဲ့အပေါ်အရေးပေါ်တာဝန်ရှိသူတွေစိုးရိမ်နေကြပါတယ်။ခရိုင်သုံးခုပေါင်းမှာနေထိုင်သူလူဦးရေကတက်တန်းကျော်ရှိနေတာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းကရွေးကောက်ပွဲဆိုင်ရာတွေ့ဆုံပွဲတစ်ခုအတွင်းအထူးကံဘုံခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ14ဦးသေဆုံးပြီး30ထဲရလာပါတယ်။နန်ဂါပြည်နယ်ကာမာခရိုင်ကလွတ်တော်ရွေးကောက်ပွဲဝင်မဲ့92ရဲ့စီယွေရုံတွင်ပောက်ကွဲမှုဖြစ်ပွားခဲ့တာပါ။အော်တိုဘာ20ကျင်းပမဲ့လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုစလေလောင်းနာစီယာမိုဟာမက်ရဲ့အခြေအနေကတော့မသိရသေးပါဘူးရွေးကောက်ပွဲဆိုင်ရာလူလူစုပွဲကျင်းပနေချင်းအသေးခံဘုံခွဲသမားကပောက်ခွဲတက်ခိုက်တာဖြစ်တဲ့အကြောင်းနဲ့ပြည်내ဆွေးနွေးပြောခွင့်ရက VOE ကိုပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ထက်အမျိုးသမီးကိုစလေလောင်း419ဦးအပါဝင်ကိုစလေ2500ဦးရွေးကောက်ပွဲအတွက်စီယုံလှူရှာမှုတွေစတင်ဖို့ခွင့်ပြုလိုက်ပြီးတဲ့နောက်ရွေးကောက်ပွဲဆိုင်ရာလှူရှာမှုတွေအတွင်းမှာပထမဆုံးတက်ခိုက်ခံရတာလည်းဖြစ်ပါတယ်ပြည်내တွင်းကတာလီဘန်တပုံတွေရောအစ္စလမ်အစိုးရ IS အသွေးကြွတွေပါလှုပ်ရှားနေတာဖြစ်ပေမဲ့အခုဘုံခွဲတက်ခတ်မှုအတွက်ကတော့ဘယ်သူမှသူတို့လက်ချက်ဆိုပြီးထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပါဘူးတာလီဘန်တွေကတော့ရွေးကောက်ပွဲကိုရှုတ်ချထားကြတာပါ IS အသွေးကြွတွေကတော့နန်ကာပြည်နယ်တွေကအရက်သားတွေကိုဘုံခွဲတက်ခတ်မှုအများစုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းပြောဆိုထားတာပါအာဖဂန်နစ္စတန်မှာအော်တိုဘာ20နေ့ကအော်တိုဘာ20နေ့မှာအော်လတ်တော်နယ်ခရိုင်ကောင်စီတွေအတွက်မဲပေးရွေးချယ်ဖို့ပြင်ဆင်နေတာလည်းဖြစ်ပါတယ်။၃နှစ်ကျော်ကြာဆိုင်းငံ့ထားခဲ့ရပြီးတဲ့နောက် ခုရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတာလည်းဖြစ်ပါတယ်။တရားပြည့်ရတဲ့ခုအနေနဲ့အကြံဖတ်မှုတံပြန်တက်ခဲ့ရေးအာဖဂန်စစ်တပ်ရဲ့စစ်စင်ရေးအတွင်းတောင်ပိုင်းဟယ်မန်ပြည်နယ်ကအာဖဂန်စစ်အခြေစိုက်စခန်းတစ်ခုပေါ်မှာယုံဘုံကျဲတက်ခဲ့ရမှာအာဖဂန်စစ်သား6ဦးသေဆုံးပြီး10ဦးဒဏ်ရာရရှိသွားပါတယ
်။အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်အမည်စင်တင်သွင်းခံထားတဲ့ Brett Kavanaugh အပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အနေနဲ့အလို့ရှိသူအလုံးကိုမေးမြန်းနိုင်ဖို့ American သမ္မတအင်ဘူရိုကလုတ်ပိုင်ခွင့်ပေးထားတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ် FBI ရဲ့စုံစမ်းစစ်ဆေးမှုကဒီသတင်းဘက်ကမှအပြီးသတ်ရမှာဖြစ်ပါတယ် Kavanaugh အပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဆွဆဲချက်တွေကိုစုံစမ်းစစ်ဆေးမှုမှာအင်ဖြူရိုဘက်ကဘောင်ကန့်တက်ဖို့ကြိုးစားတယ်ဆိုတော့ဒီမိုကရက်တစ်ဘက်ကဝေဖန်ခဲ့ကြပြီးတဲ့နောက်အခုညွှန်ကြားချက်ထွက်လာတဲ့အနေအထားပါ1982ခုနှစ်တုန်းကပါတီတစ်ခုမှကက်ဗနော့ကလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့ပြီးခဲ့တဲ့သတင်းပတ်အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မှာခရစ်စတင်ဘလက်စီဖို့ဒ်ကထွက်ဆိုထားတာဖြစ်ပြီးအဲ့ဒီအချိန်တုန်းကသူတို့နှစ်ဦးစလုံးကအထက်တန်းကျောင်းသားအရွယ်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်ကဗနော့ဘက်ကတော့ဒီဆွဆွဲချက်တွေအပေါ်ကော်မတီရှေ့မှောက်မှာညင်းဆိုထားပါတယ်ကဗနော့အပေါ်လိမ်ပိုင်းဆိုင်ရာမတော်တရော်ပြုမှုမှုနဲ့တခြားအမျိုးသမီးနှစ်ဦးတို့ကလည်းဆွဆွဲထားတာပါအထက်လွှတ်တော် Republican တွေနဲ့သမ္မတအင်ဖြူတော်တို့ကမေးမြန်းဖို့အတီးပြုတ်ထားတဲ့မျက်မြင်လေးဦးကိုတော့ FBI ဘက်ကတွေ့ဆုံမေးမြန်းပြီးပြီလို့ New York Times သတင်းစာကဖော်ပြပါတယ်ကဗနော့ရဲ့တငယ်ချင်းတွေဖြစ်တဲ့ Mark Judge PJ Smith နောက် Ford ရဲ့တငယ်ချင်းဖြစ်တဲ့ Leland Kisa နောက် Kavanaugh ကလိမ်ပိုင်းဆိုင်ရာမတော်တရော်လုပ်ခဲ့ပါတယ်လို့ဆွဆွဲထားတဲ့ Deborah Ramirez တို့ကိုတွေ့ဆုံမေးမြန်းခဲ့ကြောင်းသတင်းစာကြီးကဖော်ပြထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကအင်းနီချင်းကနေဒါမက္ကဆီကိုနိုင်ငံနေနဲ့ရရှိခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသေးဟာကမ္ဘာမှာအကြီးဆုံးနဲ့အကောင်းဆုံးဖြစ်သမ္မတဒေါ်နယ်ထရန့်နဲ့အစိုးရဖော်ဝင်နေပြောဆိုလက်ကျပါရယ်။တမန်ဝင်သဘောတူညီချက်ကြောင့်အမေရိကန်နဲ့မြောက်အမေရိကတိုက်ကိုငွေချင်းနဲ့အလုပ်ခိုင်နေစီးဆင်းလာလိမ့်မယ်လို့လည်းသမ္မတထရန့်ကဟောကိန်းထုတ်ခဲ့တာပါ။နောက်ဆုံးအချိန်ထိအကျိတ်နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်နှစ်ပေါင်းဆက်လောက်တည်တန်းရှိနေပြီဖြစ်တဲ့မြောက်အမေရိကကုန်သွယ်ရေးသဘောတူညီချက် NAFTA နေရာမှာစတင်မဲ့အမေရိကန်ကနေဒါမက္ကဆီကိုသုံးနိုင်ငံကုန်သွယ်ရေးသဘောတူညီချက်အသစ်ကိုတင်းငင်းနေနေနောက်ပိုင်းမှာအမေရိကန်နဲ့ကနေဒါတို့ကကြီးညာလိုက်တာဖြစ်ပါတယ် USMCA လို့အတူကောက်အမည်ပေးထားတဲ့အမေရိကန်မက္ကဆီကိုကနေဒါသုံးနိုင်ငံသဘောတူညီချက်ရရှိရေးကြိုးပမ်းခဲ့ကြတဲ့အမေရိကန်ကုန်သွယ်ရေးဆိုင်ရာစီးဆက်ညှိနှိုင်းသူတွေအစိုးရဖော်ဝင်နေချင်ပြီးမနေ့တုန်းကအင်ဖြူမှာသမ္မတထရန့်မင်းကွန်းပြောရမှာတော့အမေရိကန်အတွက်အကျိုးများမဲ့သဘောတူညီချက်ဖြစ်ပြောဆိုခဲ့တာပါနှစ်စဉ်ကုန်သွယ်မှုပမာဏဒေါ်လာ1.2 trillion လောက်ရှိမဲ့သဘောတူညီချက်ဟာမျှတမှုနဲ့အပြန်အလှန်ယုံကြည်မှုတွေပေါ်ခြေခံထားတဲ့အကြောင်းနဲ့မက္ကဆီကိုသမ္မတအင်ရစ်ပန်နာနီယက်တိုကနေဒါသမ္မတဂျက်စတင်ထရူဒိုနဲ့သဘောထားကွဲလွဲမှုတွေကြုံရခဲ့ပြီးတဲ့နောက်ရရှိလာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။မက္ကဆီကိုသမ္မတကတော့မြောက်အမေရိကကိုစုစည်းညီညွတ်မှုပေးပြီးကမ္ဘာမှာရှင်ပြိုင်နိုင်စွမ်းအကောင်းဆုံးဖြစ်မယ့်အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုထားခဲ့တယ်လို့ကနေဒါသမ္မတကလည်းမိတ်ဆက်ဆက်ဆံရေးပုံမခိုင်မာလာစေပြီးမြောက်အမေရိကတလောကပြည်သူတွေအကျိုးရှိစေမယ့်သဘောတူညီချက်ဖြစ်တဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြောဆိုထားပါတယ်။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူရင်မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်တဲကအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးအရေးယူနိုင်ရေးအတွက်စုံစမ်းရေးကော်မရှင်ကိုလုတ်ပိုင်ခွင့်အပြည့်အဝပေးဖို့မြန်မာအစိုးရကိုအရှိတောင်အရှနိုင်ငံခြားရေးဝန်ကြီးတွေကတိုက်တွန်းတဲ့အကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောဆိုပါတယ်ဖိလစ်ပိုင်တန်တမာဟောင်းရိုဆာရီယိုမေနာလိုဂျပန်တန်တမာဟောင်းကင်ဇိုအိုရှိမာနဲ့မြန်မာနိုင်ငံကပုဂ္ဂိုလ်နှစ်ဦးတို့နဲ့ဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်ကရခိုင်ပြည်ပခါတွင်လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖို့ဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာနိုင်ငံခြားရေးဝန်ကြီးတွေအလို့သဘောတွေ့ဆုံခဲ့တာမှာအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးအကြီးအကျယ်ဆိုရင်ကြောင့်ပြောဆိုခဲ့ပါတယ်လို့စင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလာခရစ်နန်ကလွှတ်တော်မှာဒီကနေ့ပြောဆိုတာပါလူတွေဖန်တီးလို့ဖြစ်ရတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာကပ်ဘေးကြီးဖြစ်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကသုံးနှုန်းပြောဆိုသွားပါတယ်ရွှေချပြိပခအပေါ်နိုင်ငံတကာဘက်ကဝေဖန်ရှုတ်ချနေချိန်မှာပြည်တွင်းရေးကိုဝင်မဆွတ်ဖို့မူချထားတဲ့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံဘက်က ဒီကိစ္စအပေါ်မှာပို့ပြီးတော့တင်းတင်းမာမာပြောဆိုလာတဲ့အနေအထားရှိပါတယ်။ရခိုင်ပြည်နယ်ရင်းကအခြေအနေတွေမပြေမလည်ရင်အကျန်းဖက်ဝါဒပြန့်နှံ့သွားစေနိုင်ပြီးအရှိတောင်အာရှမှာရောတခြားဒေသတွေကိုပါချင်းချောက်လာနိုင်တယ်လို့လည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သက်မခံသလိုကုလသမဂ္ဂအချက်လက်ရှာအဖွဲ့ကရောလူ့အခွင့်အရေးအထူးကိုယ်စားလှယ်ကိုပါပြည်ဝင်ခွင့်ပိတ်ပင်ထားပါတယ်ရှင်
။ကိုရီးယားစစ်ပွဲဆုံးသက်ကြောင့်တရားဝင်ကြေညာမှာအပြန်အလှန်အနေနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုဆွတ်လွတ်နိုင်မှာမဟုတ်တဲ့ကြောင်းမြောက်ကိုရီးယားကပြောလိုက်ပါတယ်။သုံးနှစ်ကြာကိုရီးယားစစ်ပွဲကို1953ခုနှစ်မှာစစ်ပြင်းကြီးစာရုံးနဲ့ဆုံးသက်ခဲ့ပေမဲ့ကွန်မြူနစ်မြောက်ကိုရီးယားနဲ့အမေရိကန်ကအားပေးထောက်ခံထားတဲ့တောင်ကိုရီးယားတို့ကြားရံဖက်တွေအဖြစ်ဆက်လက်ရပ်တည်နေတာပါ။ကိုရီးယားကျွမ်းစံမှာနျူကလ িয়ার ကင်းစင်ရေးရည်ရွယ်ပြီးတောင်မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကြားမကြိုင်ခင်ကဆက်လို့တန်တမာဆက်ဆံတွေတွန်းမြင့်လာရကတရားဝင်ကြီးကြီးစာရုံးချုပ်ဆိုမဲ့အစီအစဉ်ကိုစတင်စဉ်းစားလာတာဖြစ်ပါတယ်။ဒါပေမဲ့လည်းနျူကလ িয়ার လက်နက်အစီအစဉ်တွေကိုအပြစ်တယ်မဖြတ်သိမ်းရသေးပဲတရားဝင်ကြီးကြီးကြေညာဖို့မြောက်ကိုရီးယားရဲ့တောက်ဆိုချက်ကိုတော့အမေရိကန်ကပယ်ချထားတာပါ။မြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကဒီနေ့ဖော်ပြတဲ့သဘောထားအမြင်ဆောင်ပါမှာတော့တရားဝင်ကြီးကြီးရဲ့သဘောတူညီချက်ဟာလူတစ်ယောက်ကနေတစ်ယောက်ကိုလက်ဆောင်ပေးတဲ့လိုရမျိုးလို့ပေါ်ပေါ်ထန်ထန်မဟုတ်တဲ့ကြောင်းရေးသားထားပါတယ်။
အမေရိကန်သမ္မတကရောမလန်နီယာထရန့်ဒီကနေ့ဂါနာနိုင်ငံကိုဆက်ရောက်သွားပါပြီ။သမ္မတကရောဖြစ်လာပြီးနောက်ပိုင်းပထမဆုံးအချိန်အဖြစ်တကူတော်ပြပခီးစဉ်ဖြစ်နေအာဖရိကခီးစဉ်ကိုသွားရောက်နေတာဖြစ်ပါတယ်။ခီးစဉ်တွင်မှာမာလာဝီ၊ကင်ညာနဲ့အီဂျစ်နိုင်ငံတို့ကိုလည်းသွားမယ်လို့သမ္မတအင်ဖြူရောကပြောဆိုထားပါတယ်။ခီးစဉ်တွင်မှာတော့ကိုဝင်ဆောင်မိခင်နဲ့မွေးခင်စကလေးပြုစုဆောင်ရှောက်ရေး၊ပညာရေး၊အာဖရိကနိုင်ငံတွေရဲ့ယဉ်ကျေးမှုနဲ့သမိုင်းနောက်နိုင်ငံတစ်ခုချင်းစီအနေနဲ့အမိခိုးကင်းကင်းရပ်တည်နိုင်ရေးအမေရိကန်ဘက်ကဘလို့ပံ့ပိုးနိုင်တယ်လဲဆိုတဲ့အပေါ်မှာအလေးထားဆောင်ရွက်သွားမယ်လို့လည်းအင်ဗျူရောကပြောဆိုထားပါတယ်ရှင်
။ဒီနှစ်အတွက်ယူဘပီရက်ဆိုင်ရာနိုဘယ်ဆုကိုတော့အမေရိကန်ပြည်သူကအာသာအက်ရှ်ကန်၊ပြည်သက်နိုင်ငံကဂျယ်ရဲမိုရိုနဲ့ကနေဒါနိုင်ငံကဒေါနာစတစ်ကလန်တို့ကိုလေးစားရောင်းချီယူပပီရက်ပညာရပ်မှာစမ်းသစ်တီထွင်မှုတွေအတွက်ပူးတွဲချီးမြှင့်လိုက်ပါတယ်။စုရေးဒေါ်လာတန်တဲ့ကတော့ဝက်ကိုတော့အမေရိကန်ပညာရှင်အက်ရှ်ကန်ကိုချီးမြှင့်ပြီးကြံထွက်ကိုတော့ပြည်သက်နဲ့ကနေဒါပညာရှင်တို့ကိုပေးရလိုက်တဲ့အကြောင်းလဲဆွီဒင်နိုင်ငံတော်ဝင်သိပ္ပံပညာအကယ်ဒမီချောင်းရဲ့စုရေးချေရေးအဖွဲ့ကကြေညာခဲ့တာပါ။ရီယိုတက်တီချာအလင်းတက်နဲ့ဒီပြားနဲ့အရာဝတ္ထုတွေကိုရွှေ့ပြောင်းနိုင်တဲ့အလင်းထက်သုံးကိရိယာတွေဖန်တီးမှုတွေအမေရိကန်ပညာရှင် HKN ကိုရွေးချယ်ခဲ့တာပါ
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်သိညီထိုင်းနဲ့ကိုအောင်လွင်ဦးတို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese@voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခသည်တွေဂုံသိက္ခာရှိရှိနဲ့ဘေးကင်းစွာနေရပြန်နိုင်ဖို့မြန်မာအစိုးရအနေနဲ့ပိုင်းဖြတ်မှုရှိရှိဆောင်ရွက်နေတာမို့နိုင်ငံတကာကဒီပေါ်ပူးပေါင်းဆောင်ရွက်သွားဖို့မြန်မာအစိုးရကတိုက်တွန်းပါတယ်။တစ်ချိန်တည်းမှာတော့လူခွင့်ရေးဆွဆွဲချက်တွေအပေါ်ပြည်ရင်းစုံစမ်းရေးကော်မရှင်အနေနဲ့အချက်လက်မှန်တွေစုဆောင်ပြီးတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ကြေပေးပါတယ်။မနေ့ကဂျနီဗာမှာလုပ်တဲ့ UNHCR အစည်းအဝေးမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောဆိုသွားတာပါ။ကိုသားညုံကဆက်ပြောပါမယ်ရှင်။
ရခိုင်မြောက်ပိုင်းနဲ့ပတ်သက်ပြီးတော့မြန်မာဆွေးရမှာလှုပ်ဆောင်စရာနှစ်ခုရှိပြီးတော့အဲ့ဒါကတော့ဒီလက်ရှိအကျပ်တဲဖြစ်ရှင်းရေးနဲ့အဲ့ဒီပြဿနာရဲ့အရင်းခံအကြောင်းရင်းကိုကင်တွယ်ဖို့ဖြစ်တယ်လို့ဂျနီဗာမြို့မှာမနေ့ကလှုပ်တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဂျုံနှစ်ပတ်လည်အမှုဆောင်စည်းဝေးမှာမြန်မာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောဆိုသွားတာပါဒါလို့ကင်တွယ်ရမှာကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပြုချက်တွေတန်ဆောင်းနေတာဖြစ်ပြီးတော့ရခိုင်မြောက်ပိုင်းဒေသလူမှုတဟဇာတာဖြစ်ရေးအပါအဝင်အကြံပေးချက်အချို့ကတော့ပြပြအောင်လို့အချိန်ယူဆောင်ရွက်ရလိမ့်မယ်လို့ပြောပါရယ် NLD အစိုးရတက်လာကြတဲ့ကရခိုင်မြောက်ပိုင်းအရေးဖြစ်ရှင်းဖို့ကိစ္စကိုဦးစားပေးကင်တွယ်ခဲ့ပြီမဲ့2018ခုနှစ်မှာအာစာလက်နက်ကင်အဖွဲ့ကစလိုက်တဲ့ရေခင်းကြောင့်အချိန်ဒီဟာပိုပြီးတော့ဆိုးလာစီတယ်လို့လည်းဒေါက်တာဝင်းမြတ်ကြီးကပြောပါရယ်ဒါပေမဲ့လည်းအဲ့ဒီအရေခင်းမှာလုံခြုံရေးစစ်ဆင်ရေးတွေအတွင်းဒေသခံရိုဟင်ဂျာတွေအပေါ်မှာစူးစူးရွာလူခွင့်ချူဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာဥပဒေနဲ့ညီအရေးယူနိုင်ဖို့အတွက်ကြိုးပမ်းမှုတွေကလည်းရှိနေပါရယ်ဒါဟာချက်ကားလွန်းတယ်လို့မြန်မာအစိုးရဘက်ကယူဆပါတယ်။ဒါပေမဲ့လည်းမနေ့ကဒေါက်တာဝင်းမြတ်အေးမိကုံးမှာတော့ဒီဆက်ဆဲချက်တွေအပေါ်မှာပြည်ရင်းစုံစမ်းရေးလုပ်ပြီးတော့အရေးယူကင်တွယ်မယ်ဆိုပြီးတော့ကြေပေးပါတယ
်။ Any perpetrators will be held accountable for their acts based on
ခိုင်မာတဲ့အထောက်အထားတွေရဒီလုပ်ရက်တွေကျူးလွန်တဲ့သူတိုင်းအရေးယူခံရမှာပါ။နိုင်ငံတကာကထင်ရှားတဲ့ပုဂ္ဂိုလ်နှုတ်ဦးဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမကြာခင်ကဖွဲ့စည်းခဲ့ပါတယ်။လူခွင့်ရေးဆွဆဲချက်တွေနဲ့ပတ်သက်ပြီးတော့ဒီကော်မရှင်ကနေအထောက်အထားအချက်အလက်တွေကိုစုံစမ်းပါလိမ့်မယ်။အဲ့ဒီတွေးရှိချက်အပေါ်အခြေခံပြီးကျွန်တော်တို့အနေနဲ့အရေးယူကင်တွယ်သွားမှာဖြစ်ပါတယ်။အခွင့်အလမ်းတရအနေနဲ့ ဒီကော်မရှင်ကိုအကူအညီပေးကြဖို့ကျွန်တော်တို့မိဖတ်တွေကိုတိုက်တွန်းပါတယ
်တစ်ဖက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့ရိုဟင်ဂျာတင်ကနန်းနေရာရင်းပြန်နိုင်ရေးအတွက်မြန်မာအစိုးရအနေနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရော UNDP UNHCR ကုလသမဂ္ဂအေဂျင်စီနှစ်ခုနဲ့ပါပူးပေါင်းဆောင်ရွက်ရေးသဘောတူလက်မှတ်ထိုးထားပါတယ်ဒီသဘောတူညီချက်အရပထမအဆင့်ကိုဆောင်ရွက်ပြီးစီးခဲ့ပြီးတော့ဒုတိယအဆင့်စဖို့ရှိနေပြီလို့ဒေါက်တာဝင်းမြတ်ကြီးကနိုင်ငံတကာကိုအသိပေးပါရတယ
် Under this MOU joint technical teams
ဒီသဘောတူညီချက်အရနှစ်ဖက်ပူးပေါင်းအဖွဲ့ဟာပထမအဆင့်အနေနဲ့ရခိုင်မြောက်ပိုင်းကျွေးရွာအချို့မှာကွင်းစင်းလေးလာမှုတွေလုပ်ခဲ့ပါတယ်မကြသေးခင်ကတော့ဒုတိယအဆင့်ဆန်းစစ်လေးလာဖို့အတွက်ကျွေးရွာအချို့ကိုနှစ်ဖက်စလုံးကကျွမ်းကျင်မှုအဖွဲ့တွေရွေးချယ်တတ်မှတ်နိုင်ခဲ့ပါတယ်ဒုက္ခသည်တွေပြန်လက်ခံရေးအတွက်ဒေတာရင်းအခြေအနေကောင်းတွေရှိစေုံသာမကရခိုင်ပြည်နယ်အတွင်းရေရှည်အေဂျင့်တည်ငြိမ်စေဖို့ပါဒီကုလသမဂ္ဂအေဂျင်စီနှစ်ခုနဲ့ကျွန်တော်တို့လက်တွဲဆောင်ရွက်ပြီးအကြံပေးနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ
်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေလို့တုံ့နှုံပြီးတော့နိုင်ငံတကာမှာရိုဟင်ဂျာဆိုပြီးတော့တုံ့နှုံတဲ့ဒီဒုက္ခသည်တွေနေရပြန်ရေးနှောင့်နှေးနေတဲ့အပေါ်မှာမြန်မာရောဘင်္ဂလားဒေ့ရှ်ဘက်ကပါနှစ်ဖက်အပြန်အလှန်ပစ်ဖို့မှုတွေရှိနေပါတယ်ဒါမဲ့လို့ဒုက္ခသည်တွေနေရပြန်ရေးအတွက်ရှိနေတဲ့အနှောင့်အတားမှန်သမျှကိုနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုနဲ့ပဲဖြေရှင်းမှာဖြစ်တယ်လို့တော်တော်ဝင်းမြေကြီးကတော့ပြောပါတယ်။ဒါအပြင်ဒီကြီးမားတဲ့ပြဿနာကိုဖြေရှင်းဖို့အတွက်အခြားစိတ်တူကိုယ်တူနိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့မြန်မာအစိုးရကိုအကူအညီပေးကြဖို့အတွက်လည်းသူကဖိတ်ခေါ်ပါတယ
်။ We are committed to restoring normalcy.
အစိုးရအနေနဲ့ရခိုင်ပြည်နယ်မှာအေဂျင့်တည်ငြိမ်ပြီးပုံမှန်အနေထားပြန်ရောက်အောင်ဆောင်ရွက်သွားမှာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိနဲ့မိမိတို့ဆန္ဒအတိုင်းဘေကင်းကင်းနေရပြန်နိုင်စေဖို့ကျွန်တော်တို့ပိုင်းဖြတ်လှုပ်ဆောင်နေပါတယ်ဒါဟာအတော့ကိုကြီးမားတဲ့ကိစ္စပါဒီအတွက်သဘောထားတူမိဖတ်တွေနဲ့တွဲလှုပ်ဖို့ကျွန်တော်တို့အစိုးရအနေနဲ့တကားဖွင့်ထားပါတယ်အကူအညီတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုကြိုးဆိုထားပါတယ
်ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့အခုကျင်းပနေတဲ့ UNHCR အစည်းအဝေးတွင်ဗြိတိန်ပါဝင်နိုင်ငံချုပ်ကသူတို့ရဲ့စိုးရိမ်မှုတွေကိုပြောဆိုသွားပါတယ်တချိန်နဲ့ကျင်းပနေတဲ့နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံထဲမှာတော့ရခိုင်မြောက်ပိုင်းရေးအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာကအရေးယူဖို့အတွက်တိုက်တွန်းမှုတွေရှိနေပါတယ်။ရိုဟင်ဂျာတွေအပေါ်မှာကျူးလွန်တာဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်နေကနေဒါလွှတ်တော်ကအတီးပြူတတ်မှတ်တာကြောင့်လူညွန်ရေးကောင်စီအနေနဲ့ဒီမှုကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကိုတင်ဖို့ဆိုပြီးတော့ကုလသမဂ္ဂဆိုင်ရာကနေဒါတာမကြီးကမနေ့ကသူ့ရဲ့အထွေထွေညီလာခံမိကုံးမှာထည့်သွင်းပြောဆိုသွားပါတယ်ခင်ဗျာ။
ကိုသားညုံပါရှင်တဆက်ထဲမှာပဲဒုက္ခသည်တွေပြန်လည်လက်ခံရင်းကြောင်းနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေနေရပြန်လာရေးမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအပြန်အလှန်အငင်းပွားနေတာထက်နားလည်မှုသဘောတူစာကျွန်းလွှာအတိုင်းအကောင့်ထည့်ဖော်ဖို့လိုမယ်လို့မြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးမှာဖိအားပေးနေုံနဲ့ဖြည့်ရှင်းလို့မရဘူးလို့လည်းသူကပြောဆိုပါတယ်။ VOA သတင်းထောက်ကုကောင်းဆန်ဟင်းကသတင်းပေးပို့ထားပါတယ်။
ပကြာသိခင်ရပိုင်းအတွင်းကပဲအမေရိကန်ပြည်အောင်စုနယူးယောက်မြို့မှာရိုက်တာသတင်းဌာနနဲ့တွေ့ဆုံတဲ့အချိန်ဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ကဒုက္ခသည်တွေနေရပြန်ရေးမှာမြန်မာနိုင်ငံဘက်ကနှောင့်နှေးအောင်စနစ်တကျလှုံ့ဆော်နေတယ်လို့ဆွဆွဲခဲ့ပါတယ်။ဒီဆွဆွဲခြင်းနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကပယ်ချခဲ့ပြီးဒုက္ခသည်တွေနေရပြန်ရေးကြံ့ကြာနေတာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်မှုနဲ့စတင်ရမယ့်လုပ်ငန်းတွေကိုအချိန်မီမဆောင်ရွက်တဲ့အတွက်ဖြစ်တယ်လို့ VOA နဲ့တွေ့ဆုံဝေမျှကမ်းမှာပြောဆိုခဲ့ပါတယ်။ဒီလိုအပြန်အလှန်ဆွဆွဲခြင်းနဲ့ပြောဆိုချက်တွေအပြီးမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရရဲ့တိုက်တွန်းချက်ထွက်ပေါ်လာတာပါဒုက္ခသည်လက်ခံရေးဟာမြန်မာနိုင်ငံဘက်ကအဆင်သင့်ဖြစ်နေပြီလို့သူကအခုလိုဆိုပါတယ
်ကျွန်တော်တို့ပေါ့နော်ကျွန်တော်တို့ကိုယ်တိုင်သွားရောက်တုန်းကလည်းပဲပေါ့နော်ဒီဘက်မှာလက်ခံမဲ့ကင်နှစ်ခုပေါ့နော်ကုန်းလမ်းကတစ်ခုဂျီလမ်းကတစ်ခုဒါအဆင်သင့်လုပ်ထားတယ်အဲ့မှာ immigration officers တွေရှိတယ်လိုအပ်လို့ရှိရင်ကိုကြီးဆောင်ရပေးနိုင်မှုနိုင်ငံကြေးဝန်ကြီးဌာနဝန်ထမ်းတွေလည်းချထားတယ်အဲ့ဒီမှာဆိုလို့ရှိရင်ပေါ့နော်ရောက်ချင်းသူတို့ရဲ့ biometrics တွေယူဖို့ဆိုပြီးတော့တယောက်ရှိတယ်နောက်တစ်ခါနေပြီးတဲ့အခါမှာ family scene ကိုယူဖို့ဆိုပြီးတော့တယောက်ရှိတယ်နောက်တစ်ခါအဲ့ဒီမှာနေပြီးတဲ့အခါမှာကျတော့ဒီဟိုပါပေါ့registration ကိုဇာတိထုတ်ပေးဖို့ဆိုပြီးတော့အဲ့ဒီမှာအဆင့်တစ်အကုန်လုံးလောက်ထားတာပဲအဲ့တော့ပြန်မလာတာတော့တော်တော်အံ့ဩစရာကောင်းတယ်ဘလို့လဲဆိုတော့ဘော်ဒူညီကျဲအရာဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်ကလည်းသူတို့အဲ့မှာနေပြီးတော့ကက်ငါကူလာမသိဘူးပေါ့နော်သူတို့လောက်ရမယ်ဒါတွေလည်းလုံထားတာမရှိဘူးလို့သိရတယ်အဲ့တော့ဒါတော့ပေါ့နော်ကျွန်တော်ရင်းနဲ့ပြောရမယ်ဆိုလို့ရှိရင်ဒီဘက်ကတော့သိရသလောက်ဆိုလို့ရှိရင်အကုန်လုံးရှင်းလင်းလုံထားတယ်သူတို့မလာတာတော့ကဒါကိုဗစ်နဲ့ပဲဆိုင်တယ်လို့ထင်တယ
်ဒုက္ခသည်တွေပြန်လည်လက်ခံရေးမှာမြန်မာနိုင်ငံဘက်ကအဆင်သင့်ဖြစ်နေုံတည်းမဟုတ်ပဲကုလသမဂ္ဂအဖွဲ့အစည်းတွေကလည်းလိုအပ်တဲ့အစပျိုးဆောင်ရွက်မှုတွေစတင်လှုပ်ဆောင်နေပြီလို့ဦးဝင်းမရာကပြောပါတယ်ဒုက္ခသည်တွေပြည်လည်လက်ခံရေးမှာပြားပေးုံနဲ့မရဘူးလို့လည်းသူကဆိုပါတယ
် Reception ကင်ကနှစ်ခုနော်နောက်တစ်ခါကျွန်တော် transit camp ကလည်းပဲလူ3000လောက်ခန့်နဲ့ကျွန်တော်တို့လည်းရောက်ခဲ့ပြီးနှစ်ခါလောက်ကျွန်တော်ရောက်ခဲ့ပြီးဒီမှာတော့ကြက်ကြနန္နာလှူထားတာပဲနော်အဲ့ဒီကနေပြီးတဲ့အခါမှာကျတော့တို့ပြန်မဲ့အိမ်ကြီးရှိရင်အိမ်ပြန်မဲ့အိမ်ကြီးမရှိတော့လို့ရှိရင်အိမ်ကြီးနဲ့ညှဆက်ဆုံးနေရာဒီမှာဖြတ်ထားပြီးမယ်ဆိုတဲ့အစီအစဉ်လေးတော့စနစ်ကျလှူထားပြီးစီမံထားပြီးဒီတိုင်းနဲ့လုပ်ပေးမယ်လို့ပြောတယ်နောက်တစ်ခုကကျွန်တော်ပြရတော့ကဆိုလို့ရှိရင်ပေါ့တော့အခု UNDP နဲ့ UNHCR နဲ့လည်း MOU ထိုးထားတယ်ထိုးထားတော့သူတို့လည်းပဲကွင်းဆင်းပြီးတဲ့အခါမှာကျတော့ဒါဒီကိုဆက်ပေးလုပ်နေတယ်ရွာပေါင်း23ဦးလောက်လုပ်ပြီးဒါ first phase နောက် second phase ပါလေဝင်လို့ဖို့အစီအစဉ်ရှိတယ်လို့ဒါပြောထားတယ်အဲ့တော့ဒါဒီကဒီဘက်မှာတော့တော်တော်လေးတော့ပြန်လာနိုင်အောင်အမိသားတွေကိုနေပြီးတဲ့အခါကျတော့အစီအစဉ်ဆောင်ရွက်နေတာမျိုးကိုတွေ့ရတယ်
တချိန်တည်းမှာဒုက္ခသည်တွေနေရပြန်ဖို့ရေးမှာပြန်မလာနိုင်အောင်ချိန်ချမှုတွေလည်းရှိနေတယ်လို့မြင်တဲ့အကြောင်းဥရမရက VOA ကိုပြောပါရယ
်ကျွန်တော်မြင်တာတော့ပြန်မလာတာ PR တွေမျိုးစုံလေးတွေရှိတယ်နိုင်ငံတကာရဲ့ PR တွေမဟုတ်ဘူးဟိုဘက်မှာပြန်လာမယ့်ကိစ္စမှာဆိုလို့ရှိရင်ချိန်ချမှုတွေရှိတာပေါ့နော်ဒီဘက်ကိုပြန်လာမယ်ဆိုမပြန်လာဘူးချိန်ချနေတာရှိတယ်ဟိုဘက်ကင်ပ်ထဲမှာလည်းသူတို့ခက်ခဲနေအများကြီးဖြစ်နေတာပဲတကယ်ကြည့်လိုက်မယ်ဆိုလို့ရှိရင်ပေါ့နော်ဒီကံကတော့ဒါပြစ်ချက်ပြီးရဲ့ကမှာကြတော့ခက်ခဲနေအများကြီးရှိနေတာပဲသူတို့ပြန်လာခြင်းနဲ့လူတွေရှိနေတာပဲပြရလို့ဆိုတယ်ပြန်လာခြင်းတွေနဲ့ပြန်လာလို့မရအောင်တရှိထားတဲ့ခက်ခဲတွေတွေသူတို့ကမှရှိနေတယ်လို့ထင်တယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်တွေပြည်လည်လက်ခံရေးနဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ကော်မရှင်ဥက္ကဋ္ဌဦးဝင်းမရ VOA ကိုပြောဆိုသွားတာပါတစ်ချိန်တည်းမှာကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ရခိုင်ဒေသအခြေအနေအရရက်ကိုလေ့လာရမှာရခိုင်တိုင်းရင်းသားတွေရဲ့စံနာနဲ့အကျိုးစီးပွားတွေကိုထည့်သွင်းစဉ်းစားဖို့လိုမယ်လို့လည်းသူကပြောဆိုသွားပါတယ
်မြန်မာနိုင်ငံကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်မြောက်ပိုင်းကလူခွင့်ချူဖောက်မှုတွေကိုနိုင်ငံတကာကနေပြီးတော့ဥပဒေကြောင်းအရအရေးယူကင်တွယ်နိုင်ဖို့တပ်တွေမှတ်တမ်းပြုစုရေးအဖွဲ့ဖွဲ့ရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့ဆုံးဖြတ်ခဲ့ပါပြီဖွဲ့စည်းမယ်ဆိုတဲ့ဒီဖွဲ့ဟာဘလောက်ထိအတိမ်နဲ့ရှိလဲလူခွင့်ရေးကောင်စီရဲ့ဒီခြေလှမ်းဟာမြန်မာနိုင်ငံပေါ်ဘလောက်ထိထိထိရောက်ကင်တွယ်နိုင်မလဲဆိုတာကိုတော့လာမယ့်အင်ကာနေညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးမှာပါပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင် VOE ရဲ့တဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ယူဆချက်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE ကိုချုပ်တင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ VOE Day Leeline Season တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညတဲ့ Leeline Season မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ချင်ပါတယ်ရှင်။အခုဆက်ပြီးရှမ်းပြည်နယ်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်တောင်ကြီးမြို့မှာမိုးသည်ထန်စွာရွာသွန်းတဲ့အတွက်ရေလွှမ်းမှုတွေကြုံနေရပြီးလူနေရပ်ကွက်တွေအထိရေကြီးနေတဲ့အတွက်တာဝန်ရှိသူတွေအရေးပေါ်အကူအညီပေးဖို့စီစဉ်နေကြပါတယ်။မနေ့ညနေပိုင်းမှာရုတ်တရက်ကြုံခဲ့ရတဲ့သဘာဝဘေးကြောင့်ထိခိုက်မှုတွေကိုတော့ရှမ်းပြည်နယ်အစိုးရအဖွဲ့နဲ့ပြည်နယ်သဘာဝဘေးရန်ရဲ့စီမံခန့်ခွဲရေးဦးစီးဌာနတို့ကနေကူညီထောက်ပံ့မှုတွေလုပ်နေတယ်လို့ပြည်နယ်အစိုးရအဖွဲ့ကပြောပါတယ်။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်မြို့တော်တောင်ကြီးမှာမိုးပြင်းထန်ရွာသွန်းရွာကနှစ်ပေါင်းများစွာတွင်မကြုံဘူးလောက်အောင်ရေကြီးရေချာမှုတွေကြုံခဲ့ရတာပါလူနေရပ်ကွက်အနည်းဆုံး၅ခုထိရေကြီးနေတဲ့အတွက်နောက်ဆက်တွဲမတော်တဆထိခိုက်မှုတွေကြုံရမှာကိုလည်းဒေသခံတွေစိုးရိမ်ကြတဲ့အကြောင်းတောင်ကြီးမြို့ခံသူဖြစ်တဲ့ဒေါက်တာချီရီကအခုလိုပြောပါတယ
်တောင်ကြီးမှနေတာနှစ်ပေါင်း၄၀ရှိပြီကြာတခါမှဒီမကြုံဘူးကြာဒါပထမပရိသတ်ပဲဗျမိုးရတအားကြီးတယ်နောက်ပြရေတအားပါတယ်လေဟုတ်ရေတအားကြီးတာတော့တော့အေပြိုတာရှိမယ်နောက်ပြမြေပြိုတာရှိမယ်ဒီကဗျံပြိုတာရှိမှာပေါ့ဒါပေမဲ့အတိတ်တော့တော့မရှိဘူးတောင်ကြီးအနောက်ဘက်ကတောင်ခြေဖက်မှာတော့ဟိုတော့တောင်စောဖြစ်နေတာကြာအဲ့ဒီမှာတော့အေပြိုတာရှိတယ်ဒီပြိုတာရှိတယ်ရွှေတောင်တော့ဆက်နတ်တောင်စီတို့အဲ့ဒီဘက်က
မြို့တွင်းမိုးသည်ထန်စွာရွာသွန်းမှုကြောင့်လမ်းမဆက်သွေးရေးပိုင်းအခိုင်အတာပြသမှုဖြစ်ပွားခဲ့တယ်လို့တောင်ကြီးမြို့မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်နိုင်ကပြောပါတယ
်။မိုးရုပ်ရဲ့ကြီးကတော့အဲတောင်ဆိုင်ကြီးစစ်တမ်းများတော့ဒီပြည်ပြည်နယ်ပြိုလဲရတယ်ပါလေ။ဒါကတော့တနိုင်ဒီပါတော့ဖိတ်တာပေါ့။သွားလာနေတဲ့အခိုင်အတာလည်းပါဖြစ်တာရှိပါလေ
။မနေ့ကညနေပိုင်းမှာမိုးသည်ထန်စွာရွာသွန်းခဲ့လို့တောင်ကြီးမြို့ရွှေတောင်ရချမ်းမြသာစီရဆက်ဆန်ထွန်းရစိန်ပန်းရက်ွက်နဲ့အေးတရာအမှတ်တရက်ွက်တို့မှရေမြုပ်ခဲ့သလိုလူနေအိမ်ခြေ63အိမ်ထိခိုက်ပျက်စီးပြီးလူနေရာကရွှေ့ပြောင်းနေဆိုင်နေရပါတယ်။တောင်ကြီးမြို့တွင်ရေဘေးထိခိုက်မှုအခြေအနေနဲ့ရှမ်းပြည်နယ်ဆိုရဖွဲ့ရှမ်းပြည်နယ်သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနတို့ကနေကူညီနေမှုအခြေအနေကိုတော့ကိုတိုင်ကွင်းစင်းလိုက်ပါခဲ့တဲ့ပြည်နယ်ကယ်ဆယ်ရေးဝန်ကြီးဒေါက်တာအောင်သားမောင်ကအခုလိုပြောပါတယ်။
ေတာယာရက်ွက်တစ်ခုအပါမယ်ပေါ့နော်တောင်ကြီးမြို့ရက်ွက်လေးခုနည်းနည်းလေးမိုးရံထိတယ်ပေါ့နော်ရက်ွက်ထဲမှာရွှေတောင်ရေဆယ်လုံးကျဲတာမိသားစုဆယ်စုပေါ့နော်အဲ့ဆယ်စုလုံးကိုဆရာဘေးစီမံထောက်ပံ့မှုလုပ်မယ်စိန်မှန်းရက်ွက်အင်ဂျီ73ခုမိသားစု71ခုပဲထောက်ပံ့မှာဘာလို့ဆိုတော့ပြည့်စည်တဲ့လူပဲဆရာထောက်ပံ့တာနောက်တစ်ခုကဆက်ဆံတုံးရက်ွက်အင်တလုံးကသူ့ရဲ့ရှေ့နေရန်ပြူသွားတယ်အဲ့တော့ကျောင်းငွေအပြင်တသိန်းထောက်ပါမယ်။ဆန်းရသာစီမှာအင်ဂျီ22လုံးဒီညှို့တယ်ပေါ့။မိသားစု22စုခံစားရတယ်။အိဗာရကြက်ွက်တက်မှာအင်ဂျီ15အိမ်ဖြစ်တယ်ကွာ။မိသားစုကလည်း15မိသားစုနော်။15မိသားစုစုံထောက်ပါမယ်။ဆရာတို့ဘေးစီမံထောက်ပါရတော့ပစ္စည်း3ပါဝင်ပစ္စည်း10မျိုးပါတယ်အရေးပေါ့။နောက်တစ်ခုကစံတပတ်စာပါတယ်။
ရည်ပေးတဲ့အိမ်တွေကိုပြည်내ဆိုးရတဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဦးစီးဌာနဖွဲ့တို့ကနေလိုက်လံကြည့်ရှုပြီးကူညီထောက်ပံ့နေတယ်လို့ဝန်ကြီးဦးအောင်ကမ်းမောင်ကပြောသွားပါတယ်။တောင်ကြီးမြို့မှာအောက်တိုဘာလ3ရက်နေ့မနက်9နာရီခွဲကနေညနေ6နာရီခွဲအတွင်းမိုးရေချိန်1.6လက်မခန့်ရွာသွန်းခဲ့တယ်လို့မိုးလေဝသနဲ့ဇလပိတာဦးစီးဌာနကနေထုတ်ပြန်ထားပါတယ်။လက်တလုံးရာသီဥတုအခြေအနေအရရှမ်းပြည်နယ်ပါဝင်ဒေသအများစုမှာမိုးဆက်လက်ရွာသွန်းနိုင်ပြီးမန္တလေးနဲ့စကိုင်းတိုင်းဒေသယူတီမှာနေရာကွက်ပြီးမိုးကြီးနိုင်ကြောင်းမိုးလေဝသနဲ့ဇလပိတာညွှန်ကြားမှုဦးစီးဌာနကနေသတိပေးထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါ။အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ Radio Season ပြပချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Season တွေကိုည9နာရီကနေ9နာရီခွဲထိ Asiaset 7 Jodu ကနေထုတ်လွှင့်သွားမှာမို့စောင့်မျှော်ရှုစားနိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိမ်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။အင်ဒိုနီးရှားနိုင်ငံဆူလာဝက်စီကျွန်းမှာပြီးခဲ့တဲ့သတင်းဘက်ကလှုပ်ခတ်ခဲ့တဲ့အင်အားဖြင့်ငလျင်နဲ့ဆူနာမီလှိုင်းတန်းကြောင့်သေဆုံးသူ1200ကျော်ရှိသွားပြီဖြစ်ပါတယ်။ဘေးဒဏ်အဆိုးအဆုံးခံစားခဲ့ရတဲ့ပါလူမျိုးကနေသတင်းပေးပို့ချက်တွေမှာတော့မျိုးကန်တွေကအစားအသောက်နဲ့ရေသန့်ရဖို့အတွက်ပိုင်ရှင်မဲ့ဖြစ်နေတဲ့ဈေးဆိုင်တွေတဲကိုဝင်ရောက်လူရဲ့နေကြတယ်လို့ဖော်ပြချပါတယ်။အစိုးရဘက်ကအရေးပေါ်ကူညီထောက်ပံ့ရေးနှေးကွေးလွန်လာကြောင်းမချေနှံ့မှုတွေလည်းကြီးထွားလာနေပါတယ်။အသက်ရှင်ချင်ရသူတွေကိုတွေ့လို့တွေ့ညာမြို့တော်ဝန်ကအပြည့်စည်တွေချာမှာကယ်ဆယ်ရေးအဖွဲ့တွေတူးဖော်နေကြဆဲဖြစ်ပေမဲ့ဆက်ရန်တရားကြီးတွေမရှိတာကြောင့်နှောင့်နှေးကြံ့ကြာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာတော့ရွေးကောက်ပွဲဆန်ရတွေ့ဆုံပွဲတစ်ခုအတွင်းအသေးကံဘုံခွဲတိုက်ခတ်ခံရတာကြောင့်အနည်းဆုံးလူ14ဦးသေဆုံးပြီးလူ30တန်းရာရပါတယ်။နန်ကာအပြည်နယ်ခါမာခရိုင်ကလွတ်တော်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တဦးရဲ့စီယုံရီယုံအတွင်ပောက်ကွဲမှုဖြစ်ခဲ့တာပါ။အောက်တိုဘာလ20ရက်နေ့မှာကျင်းပမဲ့လွတ်တော်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနာစရီမိုမန်ရဲ့အခြေအနေကတော့မသိရသေးပါဘူး။ရွေးကောက်ပွဲဆန်ရလူလူစီဝေးပွဲကျင်းပနေချိန်မှာအသေးကံဘုံခွဲသမားကဖောက်ခွဲတိုက်ခိုက်တာလို့ပြည်내အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။ရခိုင်ပြည်내တဲ့ကအကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုဖော်ထုတ်ပြီးအရေးယူနိုင်ရေးအတွက်စုံစမ်းရေးကော်မရှင်ကိုလုတ်ပိုင်권အပြည့်အဝပေးဖို့မြန်မာအစိုးရကိုအရှိတောင်အာရှနိုင်ငံခြားရေးဝန်ကြီးတွေကတိုက်တွန်းတဲ့အကြောင်းစင်ကာပူနိုင်ငံခြားရေးဝန်ကြီးကဒီကနေ့အင်ကာနေ့မှာပြောဆိုသွားပါတယ်ရှင်။
တင်းချင်းချုပ်ကိုမတ်သိမ်ကြီးထိုက်ပြောပြပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Thomas Blondet ဖြစ်ပါတယ်ဒီကနေ့ည9နာရီကနေ10နာရီထိတင်ဆက်မဲ့ VOA စီစဉ်မှာ American နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဒိုင်းအလီလိုင်းစီစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နောက်ထပ်2နာရီအကြာမှာကျမတို့တစ်ခါပြန်ဆုံကြရအောင်ပါတောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.
From Washington, this is